ကဘာပေါ်ကထင်ပေါ်ကျော်ကြားတဲ့အဆောက်အဦတော်တော်များများဟာစနေနေ့ညကအမှောင်ချပြီးတော့ကဘာမြေနေ့လှုပ်ရှားမှုကိုပါဝင်ဆင်နွှဲခဲ့ကြပါတယ်။ဥရုယာသည်အပြောင်းလဲအကြောင်းလူတွေသိရှိနားလည်လာစေဖို့ရည်ရွယ်ပြီးကဘာတဘာဝတော်ရိုင်းတရိတ်ဆန်ထိန်သိမ်းရေးအဖွဲ့ကြီးကဒီလှုပ်ရှားမှုကိုဦးဆောင်ကျင်းပခဲ့တာပါ။ပြင်သစ်နိုင်ငံပဲရစ်မြို့ကအီဖယ်မြို့စဉ်အမေရိကန်နယူးယောက်မြို့က Empire State အဆောက်အဦနောက်ဂျပန်နိုင်ငံကဟီရိုရှိမာငြိမ်းချမ်းရေးအထိမ်းအမှတ်အဆောက်အဦနဲ့အင်္ဂလန်နိုင်ငံကဘက်ကင်ဟမ်နန်းတော်ကြီးနဲ့မျှော်စင်တရားတို့လည်းပဲဒီလျှက်စစ်မီးဖြတ်တောက်ပြီးတော့တနာယီအမှောင်ချနေထိုင်ခဲ့တဲ့လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ပုဂ္ဂလိကနေအဆောက်အဦတွေလည်းဒီလှုပ်ရှားမှုမှာပါဝင်ပါတယ်။ကဘာမြေကြီးတာယာကောင်းမွန်စေရေးထောက်ခံတဲ့အနေနဲ့နိုင်ငံပေါင်း150ကတန်ပေါင်းရာနဲ့ချီတဲ့ကဘာသူကဘာသားတွေဒီလှုပ်ရှားမှုမှာပါဝင်ခဲ့ကြကြောင်းစီယုံလှုပ်ရှားသူတွေကခံမှန်းပါတယ်။ At our ကဘာမြေရဲ့အချိန်နေ့ဆိုတဲ့လှုပ်ရှားမှုကို2009ခုနှစ်ကဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစတင်ခဲ့တာဖြစ်ပါတယ်ရှင်။